မြန်မာနဲ့အိန္ဒိယနိုင်ငံကြားမှာစီးပွားဆက်ဆံရေးခိုင်မာအောင်ဆောင်ရွက်ဖို့နဲ့ရင်းနှီးမှုတွေနောက်ထပ်တဆင့်တက်ဆောင်ရွက်မယ့်အကြောင်းနှစ်နိုင်ငံခေါင်းဆောင်တွေကကတိပြုလိုက်ကြပါတယ်။ဒီကနေ့နယူးဒေလီမြို့တော်မှာမြန်မာသမ္မတဦးသိန်းစိန်နဲ့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းတို့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံကရေနံနဲ့သဘာဝဓာတ်ငွေရှာဖွေရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့သဘောတူခဲ့ကြပါတယ်။အိန္ဒိယနိုင်ငံအနေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ဖို့အားပေးသွားမယ့်အကြောင်းသမ္မတဦးသိန်းစိန်ကပြောခဲ့တယ်လို့အိန္ဒိယဝန်ကြီးချုပ်ကလည်းမြန်မာနိုင်ငံကအခြေခံအဆောက်အအုံတိစောက်ရေးလုပ်ငန်းတွေအတွက်တန်း900အကျွေးပေးမယ်လို့ကမ်းလှမ်းလိုက်ပါတယ်။မြန်မာနိုင်ငံဟာမိုင်ပေါင်း1000လောက်နေဆက်ချင်းထိစပ်နေတဲ့အရှိတ်အဟုန်အင်းချင်းအိန္ဒိယနိုင်ငံနဲ့လွန်ခဲ့တဲ့10စုနှစ်ကျော်တည်းကဆက်ဆံရေးခိုင်မာအောင်ကြိုးပမ်းနေခဲ့တာပါ။10စုနှစ်ပေါင်းများစွာမြန်မာနိုင်ငံမှာစစ်တပ်ကအုပ်ချုပ်နေရကအရသာအစိုးရအဖြစ်တက်လာပြီးတဲ့နောက်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေအဖြစ်နိုင်ငံရေးအကျဉ်းသားမြန်မာလောက်ကိုပြန်လွှတ်ပေးတဲ့အချိန်နဲ့တိုက်တိုက်ဆန်ဆန်ဆိုသလိုပဲသမ္မတဦးသိန်းစိန်ဟာအိန္ဒိယနိုင်ငံကိုချစ်ကြည်ရေးခီးစဉ်အဖြစ်နဲ့ရောက်ရှိနေတာလည်းဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်ကတော့မြန်မာနိုင်ငံကနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့ကြိုးပမ်းနေတဲ့အပေါ်မှာကြိုဆိုလိုက်ပြီးတော့မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေအတွက်အိန္ဒိယနိုင်ငံရဲ့ပါလီမန်ဒီမိုကရေစီစနစ်အတွေ့အကြုံတွေကိုဖလှယ်သွားဖို့အတွက်ကိုလည်းကမ်းလှမ်းခဲ့ပါတယ်ရှင်။